ရုရှားပိုင်နက်ထဲကိုဝင်ရောက်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေဟာရုရှားပိုင်ကတ်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆူရှားမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကချက်တဲ့ပရင်းနေမှာကြေညာပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူ့ရဲ့ X လူမှုမီဒီယာအကောင့်မှာတင်ထားတာဖြစ်ပြီးဆူရှားမြို့ကိုရုရှားတပ်တွေလက်ကနေလွတ်မြောက်အောင်လှုပ်ဆောင်နိုင်ပြီလို့သူ့ကိုယူကရိန်းတပ်ချုပ်အလက်ဇန္ဒရာဆာရစကီကသတင်းပို့တယ်လို့ရေးသားထားတာပါ။ဒါအပြင်အဲ့ဒီမြို့မှာယူကရိန်းစစ်တပ်ကုတ်ကဲရုံတစ်ခုဖွင့်လှစ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။လူရေ9000လောက်နေထိုင်တဲ့ဒီမြို့ဟာယူကရိန်းနယ်စပ်ကနေ6မိုင်လောက်အကွာရုရှားပိုင်နက်ထဲမှာရှိပါတယ်။ယူကရိန်းတပ်တွေရဲ့ဆယ်ရက်ကြာဝင်ရောက်တိုက်ခိုက်မှုကနေရုရှားပိုင်နက်စတူရန်မိုင်450လောက်ကိုထိန်းချုပ်နိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသဟာဥရောပကိုလောင်စာဆီတန်းတွေတင်ပို့ရာပိုက်လိုင်းတွေထားတဲ့နေရာဖြစ်ပြီးတိုက်ပွဲစတင်ချိန်ကစပြီးဒီမြို့ကိုသိမ်းနိုင်တဲ့အချိန်ထိဥရောပကိုတန်းွေတင်ပို့မှုအတွက်တစုံတရာထိခိုက်မှုမရှိခဲ့ပါဘူး။ယူကရိန်းသမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတုံ့ပြန်ပြောကြားတာတော့မရှိသေးပါဘူး။ဒါပေမဲ့ချက်တပရင်းရဲ့အစိုးပိုင်းကတော့တခြားဒေသတွေကိုသိမ်းပိုက်ဖို့ယူကရိန်းရဲ့ကြိုးပမ်းမှုကိုရုရှားတပ်တွေကတားဆီးနိုင်ခဲ့တယ်လို့ကာကွယ်ဝင်ကြီးဌာနကပြောပါလဲ။